မြန်မာနိုင်ငံကရိုဟင်ဂျာတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့အထူးပဲစိုးရိမ်မိတယ်လို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရစ်ကကုလသမဂ္ဂအတွင်းမှူးချုပ်တဲ့အန်တိုနီယိုဂူတာရက်စ်ကိုစာရေးသားပေးပို့လိုက်ပါတယ်။ဒီစာထဲမှာတော့ရိုဟင်ဂျာမွတ်စလင်တွေရဲ့စိုးရိမ်စရာအခြေအနေတွေကိုဆုံးသတ်နိုင်ဖို့ကုလသမဂ္ဂအနေနဲ့မြန်မာစိုးရိမ်နဲ့အတူလှုပ်ဆောင်ဖို့ကိုလည်းအီရန်နိုင်ငံသားရေးဝန်ကြီးဇာရစ်ကတောင်းဆိုထားတယ်လို့ Press TV ရဲ့သတင်းမှာဖော်ပြထားပါတယ်။ရိုဟင်ဂျာမွတ်စလင်တွေဟာသူတို့ရဲ့အခြေခံအခွင့်အရေးတွေဖြစ်တဲ့နိုင်ငံသားဖြစ်ခွင့်နဲ့အဲ့ဒီနိုင်ငံရဲ့အစိုးရကအကာအကွယ်ပေးမှုတွေကိုဆုံးရှုံးနေုံတွေမဟုတ်ဘဲသူတို့ဟာနေတူဝါတက်ဖြတ်တာအကြမ်းဖက်တာလူမဆန်တဲ့ညှဉ်းပန်းနှိပ်စက်မှုတွေကိုခံနေရတယ်လို့အီရန်နိုင်ငံသားရဲ့ဝန်ကြီးဇာရုခ်ကရေးသားထားပါတယ်။ဒါပြင်မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာလာမယ့် January 19 ရက်နေ့ကျရင်ကျင်းပမယ့် Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC နိုင်ငံတွေရဲ့နိုင်ငံသားရေးဝန်ကြီးတွေရဲ့အထူးအစည်းအဝေးတွင်မှာလည်းရိုဟင်ဂျာတွေရဲ့အခြေအနေကိုဆွေးနွေးသွားဖို့ရှိတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့လပိုင်းနေ့တွင်ကဖြစ်ပွားခဲ့တဲ့ပဋိပက္ခတွေအတွင်းမြန်မာစိုးရတပ်တွေကရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်တွေအပေါ်မှာတပ်ဖြတ်တာတွေညှဉ်းပန်းနှိပ်စက်တာတွေအမျိုးသမီးတွေအပေါ်မတင်းကျင်တာတွေရှိခဲ့တယ်လို့နိုင်ငံတကာအတိုင်းအဝိုင်းကမြန်မာစိုးရအပေါ်မှာဆွဆဲပြစ်တင်တာတွေရှိခဲ့ပါတယ်။မြန်မာစိုးရဘက်ကတော့ဒီလိုတစ်ဖက်သက်ဆွဆဲပြောဆိုနေတာတွေအပေါ်မှာညှင်းဆုပ်ခဲ့ပြီးတော့တပ်တွေအထောက်ထားနဲ့အခိုင်အမာတင်ပြနိုင်တယ်ဆိုရင်သူတို့အနေနဲ့လည်းပူးပေါင်းဆောင်ရွက်သွားဖို့အစဉ်အသင်းရှိတယ်လို့တုံ့ပြန်ခဲ့ပါတယ်ခင်ဗျာ။